အချင်းတော်ကြမထုတ်ပြန်နိုင်မဲ့ဖြစ်နေတဲ့အမေရိကန်မျိုးသားလုံခြုံရေးမဟာဗျူဟာတရက်ကိုသမရအင်ဗျူကဗုဒ္ဓဖူးနေမှာထုတ်ပြန်လိုက်ပါတယ်။စာမျက်နှာ48နာပါတဲ့ဒီထုတ်ပြန်ချက်မှာဒီမိုကရေစီနိုင်ငံတွေရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမဟာမိတ်တွေနဲ့အတူလက်တွဲဖြည့်ချင်းရဲ့ဟာအရေးပါကြောင်းထပ်ပြီးတော့အလေးနဲ့ပြောကြားထားသလိုတရုတ်နိုင်ငံရဲ့အင်အားကြီးထွားလာမှုကိုထိန်းချုပ်ဖို့လှုံ့ဆော်နေတာလည်းပါဝင်ပါတယ်။ဘိုင်ဒန်ရဲ့နိုင်ငံခြားရေးမူဝါဒဆိုင်ရာမှာကြီးမားတဲ့အပြောင်းအလဲမရှိသလိုအယူဝါဒမှာလည်းအသက်ဆန်းလဲဘာမှမရှိတာအပါအဝင်ယူကရိန်းအရေးထောက်ဒီမဟာဗျူဟာကြေညာချက်ထုတ်ပြန်မှုနှောင့်နှေးနေတာဖြစ်ပါတယ်။ဒါပေမဲ့ဥရုညာသည်ပြောင်းလဲမှုနဲ့အာဏာရှင်နိုင်ငံတွေတိုးလာတာလိုမျိုးကမ္ဘာတစ်လွှားချင်းချောက်မှုတွေကိုကြော်လွှားနိုင်ရင်မှာအမေရိကန်ရဲ့ဦးဆောင်မှုကဗဒနာကျတယ်ဆိုရဲသမရအင်ဗျူရဲ့အမြင်ကိုဒီကြေညာချက်မှာအထူးပြုဖော်ပြပါတယ်။ယူကရိန်းကိုရုရှားဝင်ရောက်ကျူးကျော်တဲ့နောက်ပိုင်းတရုတ်ဟာကမ္ဘာကြီးရဲ့ခေါင်းဆောင်ပိုင်းတရှိမှုကိုအရိကစင်ခေါ်သူဖြစ်နေဖော်ပြထားပါတယ်။တကယ်လို့ကမ္ဘာမှာအမေရိကန်ဩဇာပြန်ပြီးလွှမ်းမိုးလာမယ်ဆိုရင်စီးပွားရေးဆိုင်ရာပြန်ဆိုင်မှုတွေမှာလည်းအမေရိကန်ကအသာစီးရမယ်လို့လည်းဖော်ပြထားတာပါ။အမေရိကန်ကတရုတ်နဲ့တာဝန်သိသိရှင်ပြိုင်မှုလုပ်ဖို့ကြိုးစားနေချိန်မှာတရုတ်ကသူ့အကျိုးစီးပွားအတွက်ဇောင်းပေးပြီးနိုင်ငံတကာဖြစ်တည်မှုကိုပုံပြောင်းဖို့တမင်တိုးပြီးကြိုးပမ်းနေတယ်လို့အမေရိကန်မူဝါဒဆိုင်ရာအတွက်ဗိုလ်တပ်ကနေကြိုတင်အသိပေးချိန်မှာမျိုးသားလုံခြုံရေးဆိုင်ရာအကြံပေး Jake Sullivan ကပြောပါတယ်။ဘိုင်ဒန်အစိုးရအဖွဲ့ရဲ့မဟာဗျူဟာ March 28ရက်နိုင်ငံတော်အသုံးစီဘတ်ဂျက်အတွက်အဆိုပြုချိန်မှာတဘာတဲ့တင်သွင်းရမှာဖြစ်ပေမဲ့ Ukraine အရေးကြောင့်ကြန့်ကြာခဲ့ရတယ်လို့လည်း Sullivan ကပြောပါတယ်။